ပါခင်ဗျာဒီနေ့တည်းလီလိုက်စီစဉ်မှာတော့မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ရဲ့အခမ်းအကဏ္ဍနဲ့ပတ်သက်လို့ဆွေးနွေးဆောင်မှာပါလူ့ခွင့်ရေးကော်မရှင်ရဲ့နှစ်ပတ်လည်အစီအစဉ်ခန်းစာလွှတ်တော်ကိုတင်ပြတဲ့အခါမှာတိုးတက်မှုတချို့ရှိရဲဆိုပြီးအစ်လက်ခံအသိအမှတ်ပြုခဲ့ကြတယ်လို့ပဲအားနည်းချက်တွေရှိနေတာကိုလည်းထောက်ပြရတယ်ရှိပါတယ်ဒီဟိုအာနာပါနီထင်းထင်းထောင်အဲ့အချိန်မှာတေဆုံးနာရီအစပေါ်လေဒီအရွယ်မရောက်သေးသူတွေလိမ်မဲဆိုင်ရာအနှံ့ချင်းခံမှုအဆောင်ဒီလိုပြဿနာပေါင်းစုံကြုံရတဲ့ကိစ္စတွေကိုကန့်တွဲဖြစ်ရှင်းတဲ့လူ့ခွင့်ရေးကော်မရှင်ရဲ့အခမ်းအကဏ္ဍနဲ့ပတ်သက်ပြီးတော့လွှတ်တော်တွေမှာဆွေးနွေးကြတယ်ရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်တို့နောက်ဆက်တွဲအနေနဲ့ကျွန်တော်ဆွေးနွေးကြပါတယ်ဒါကိုဟိုဆွေးနွေးဖို့လဲပင်နယ်ဆွေးနွေးဖို့ပုဂ္ဂိုလ်နှုတ်ကိုဖိတ်ကြားထားပါတယ်တူကတော့ဒီလွှတ်တော်တွေမှာကော်မရှင်ကနေအစဉ်ခန်းစာတင်တော့ကဒီအဓိကထောက်ပြဆွေးနွေးခဲ့တဲ့ပုဂ္ဂိုလ်တူဖြစ်တဲ့ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးထေးဦးပါနောက်တစ်ခုကတော့ကျွန်တော်တို့ဒီကော်မရှင်ရဲ့လုပ်ငန်းတွေထိရောက်အောင်ပြုရင်ပြောင်းလဲဖို့ဆိုပြီးတိုက်တွန်းနေကြတဲ့လူမှုခြေပြုဖွဲ့စည်း24ခုနဲ့ဖွဲ့ထားတဲ့ဒီမြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ပြုရင်ပြောင်းလဲဆိုင်ရာရပ်ဖက်ဖွဲ့စည်းများဟိုလုပ်ငန်းအဖွဲ့ထဲမှာတစ်ခုပါဝင်ဖြစ်တဲ့ညီမချင်းမြန်မာဒါရိုက်တာဦးအောင်မျိုးမင်းဖြစ်ပါတယ်ဆိုတော့ကျွန်တော်အရင်ဆုံးတော့ဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေရဲ့ဒီကော်မရှင်ရဲ့တနစ်တာဆောင်ရွက်ချက်တွေပေါ်ရေးဘူးရသုံးသက်ချက်ကိုဟိုကြားကြင်ပါတယ်ခင်ဗျာဦးထေးဦးအရင်ဆွေးနွေးပေးစေချင်ပါတယ်ဟိုဒီအထက်မှာဦးထေးဦးအနေနဲ့ပေါ့လေကော်မရှင်ရဲ့တနစ်တာဆောင်ရွက်ချက်တွေထဲမှာအားအရဆုံးလို့ပြောနိုင်တာဘာအများရှိမယ်လို့သုံးသပ်လို့ရမလဲဦးထေးဦး
ကျွန်တော်အနေနဲ့ကတော့အရင်နှစ်တရားဒီနဲ့နှိုင်းချင်ပြီးတော့ကျွန်တော်ကတော့အခုကော်မရှင်ရဲ့ဆောင်ရွက်ချက်တရားဆွဲဆွဲပြောတယ်လို့ပေါ့နော်တက်မတော်နဲ့ပတ်သက်တဲ့ဆောင်ရွက်တာတွေစာနာဖြစ်ပြီးနေတဲ့အချိန်ဒီမှာဒီဆိုင်ရာတွေနဲ့ဒီတုံးကြတဲ့ကိစ္စတွေပြီးရင်ဆွဲဆွဲပြောတဲ့တက်ငယ်မရင်းကြီးပြီးရင်ထောင်ထဲမှာလက်တွေ့ကျွန်တော်ရဲ့ဒီနိုင်ငံမှာရှိတဲ့ထောင်ကြီးထဲမှာဖြစ်ပျက်နေတဲ့ဒီအခက်အခဲတွေအကျဉ်းသားတွေဒုက္ခတွေအဲ့ဒီဟာတွေကိုစဉ်းစားပြီးတော့ကျွန်တော်တို့စုံစမ်းစစ်ဆေးပြီးတော့ကျွန်တော်တို့ပြည်တော်စုလွှတ်တော်နဲ့ဒီနိုင်ငံတော်သမ္မတကိုအခုလိုအစီအစဉ်ကတင်သွင်းလာတဲ့အချက်ဟာဖြင့်ကျွန်တော်တို့ကျွန်တော်အနေနဲ့အများကြီးဒါဟိုညှော်လင့်ထားတဲ့စိတ်ချတွေဖြစ်တဲ့အတွက်အဲ့ဒီဟာတွေပေါ်မှာတော့ကျွန်တော်တို့အားရမှုရှိပါတယ်
โอเคဥအောင်မျိုးမင်းအမြင်ရောခင်ဗျအခုဒီဟိုကော်မရှင်ရဲ့ဒီတနစ်တာဆောင်ရွက်ချက်တွေပေါ်ကိုသုံးသပ်မယ်ဆိုလို့ရှိရင်အားအရဆုံးအခြေအနေဆုံးအနေနဲ့ပြောမယ်ဆိုဘယ်လိုချက်တွေတွေ့ရလဲ
โอเคကော်မရှင်မှာအဓိကလုပ်ငန်းနှစ်ခုရှိပါတယ်တစ်ခုကပညာပေးမြင့်တင်ဆိုတဲ့အပိုင်းရယ်လူ့ခွေကာကွယ်ရေး protection ဆိုတဲ့အပိုင်းဖြစ်ပါတယ်အဲ့တော့ဒီနေရာမှာအရင်ကတည်းကပုံမှန်ပြီးတော့တိုးတက်လာတဲ့အချက်ကိုပြောမယ်ဆိုရင်ပညာပေးမြင့်တင်အပိုင်းမှာပုံမှန်လှုပ်ဆောင်နိုင်တာတွေ့ရတယ်ဒီရင်ကျွန်တော်တို့ဒီအရက်သက်လူမှုဖွဲ့စည်းတွေပူးပေါင်းပြီးတော့ကြေးရွာတိစင်ပြီးတင်မြန်းပေးတဲ့အရာတွေလူလူဟောပြောပွဲလုပ်တာတွေကျွန်တော်တွေ့ရတယ်။နောက်ပြီးရင်အပြည်ပြည်ဆိုင်ရာလူခွေကြီးညာစာတမ်းကိုဘာသာပြန်မြန်မာဘာသာတွေမကဘဲနဲ့တိုင်းရင်းသားဘာသာပြန်တဲ့အထိကိုလုပ်နိုင်ခဲ့ပါတယ်။ဒါကတော့အရင်ကတည်းကပုံမှန်ပြီးတော့ဒီလူလူကြားထဲမှာပညာပေးမှုကိုလှုပ်ဆောင်နိုင်တဲ့အရာရယ်ခုနပြောခဲ့သလိုပဲစုံစမ်းစစ်ဆေးမှုတွေရောအမယ်တာဝန်တွေကြားထဲမှာအကျဉ်းအောင်တွေကိုတွားပြီးတော့စုံစမ်းစစ်ဆေးမှုတော်တော်လုပ်နိုင်တဲ့အချက်ကလေးကတော့တိုးတက်လာတဲ့အပိုင်းကိုပြောလို့ရပါတယ်ခင်ဗျာ
โอเคဆိုတော့ဆရာဦးထေးဦးနောက်တစ်ပိုင်းမေးချင်တာကတော့ဒီကော်မရှင်ဆောင်ရွက်ချက်တွေထဲမှာအားမရတဲ့အပိုင်းပေါ့လေနောက်ပြီးတော့ဟိုတိုးတက်အောင်လုပ်မယ်ဆိုရင်လုပ်နိုင်တဲ့အပိုင်းအနေနဲ့ဟိုဒါပေမဲ့လက်တွေ့မှာမလုပ်နိုင်ခဲ့ဘူးလို့ယူဆတာမျိုးပြောနိုင်တာမျိုးဘာများတွေ့မိလဲဆရာဦးထေးဦ
းကျွန်တော်အနေနဲ့ကတော့လေကော်မရှင်ကဆက်သွားဆရာဦးအောင်မျိုးမင်းပြောသလိုပညာပေးရေးအပိုင်းလုပ်နေတာစဉ်းနှံနေဖွင့်နေသက်ဆိုင်ရာအစိုးရဌာနတွေမှာတွားပြီးတော့စဉ်းနှံနေအမျိုးမျိုးပေးတယ်အဲ့ဒီလိုပေးနေတဲ့ဟာဒီအပေါ်မှာသူတို့ကနေပြီးတော့ဘယ်လိုသုံးသပ်လဲဆိုတော့အဲ့ဒီလိုသူတို့စဉ်းနှံပေးလိုက်တဲ့အရာတွေနေကနေပြီးတော့ဖြန့်ပွားပြီးတော့တခြားအမှုတွေနေကိုဒီလူခွင့်နဲ့ပတ်သက်တဲ့ဟာဒီဖြန့်ပွားလိမ့်မယ်ပြန်ပွားနိုင်မယ်လို့သူကပြောလိမ့်မယ်ကျွန်တော်တော့အဲ့ဒီနေရာမှာအားအနေဆုံးနဲ့ဖြစ်တယ်လို့ကျွန်တော်တော့မြင်တယ်ဘယ်လိုလဲဆိုတော့ကျွန်တော်တို့နိုင်ငံမှာဒါဒီကျွန်တော်တို့နိုင်ငံဒီဝန်ထမ်းတွေပဲဆိုပါတော့အများစုကအရင်ချက်ဆက်ဆက်ကလေးကကျွန်တော်တို့ဟိုကျွန်တော်တို့လူခွေလက်ပြောနဲ့တခြားနိုင်ငံသားတွေအပေါ်မှာကိုဆက်ဆက်နဲ့သဘောထားနဲ့သူတို့ရဲ့ဒီဒီလုပ်ငန်းအပေါ်မှာဟိုတာဝန်ပြည်ပြမှုကြီးကကျွန်တော်တို့အားလုံးသိတဲ့အတိုင်းနဲ့စိတ်ဟိုကျွန်တော်တို့အဆင်မပြေဘူးပေါ့နော်ကိုကျိုးစားတာတွေအများကြီးရှိတယ်အဲပြီးရင်ကြည်ပြည်တွေအပေါ်မှာလုံးဝဟိုထက်မစင်းကားတာတွေရှိတယ်အဲ့တော့ဒီလိုဝန်ထမ်းတွေကအခုလိုလူ့ဆွေးနွေးသွားပညာပေးတဲ့ဟာဒီအပေါ်မှာသူတို့အဲဘယ်တော့အဖတ်တယ်မလဲ တို့ကောင်းကင်မှာဘလောက်ကြံခဲ့မလဲတို့အစ်ကိုရဲ့မှာဘလောက်ကြံခဲ့မလဲဆိုတဲ့အားပေါ်မှာကျွန်တော်တို့တန်ဖိုးရရှိပါတယ်အဲ့တော့ပလိုင်းပေါင်းနဲ့ဖားကောက်နေတယ်လို့ပဲပေါ့ကျွန်တော်တို့လက်တာတော့ပြန်နှံနေရတော့တစ်နှစ်တစ်နှစ်လူခွေကော်မရှင်နေနဲ့အားကြီးပေးတယ်ဒါပေမဲ့တို့ပေးသလောက်အရာရောက်ပါမလားဆိုတဲ့အပေါ်မှာတော့ကျွန်တော်တန်ဖိုးရရှိတယ်အဲ့ဒီနေရာမှာတော့အင်းတဲ့ကျွန်တော်အားမရဘူးလို့ပဲ
ဟုတ်ကဲ့အဲ့ဒါကြီးရတော့ဟိုလက်တွေ့ဒီဟိုသက်ဆိုင်ရာဌာနဒီဖွဲ့စည်းတွေကဟိုဆောင်ရွက်တဲ့ဆောင်ရွက်ချက်တွေနဲ့တိုင်ရလိမ့်မယ်နဲ့တူပါတယ်ဆိုတော့ဥရောပမျိုးမင်းအမြင်ရောခင်ဗျဒီကော်မရှင်ဘက်ကဆောင်ရွက်ခဲ့တဲ့အပိုင်းနေထဲမှာဒီတစ်နှစ်တာဆောင်ရွက်ချက်တွေထဲမှာအားမရဆုံးမကြည့်ဟိုဘဝင်မကြဆုံးအနေနဲ့ထောက်ပြပါဆိုရင်ဘယ်လိုချက်တွေတွေးမိလဲ
ဘဝင်မကြဆုံးကိုထောက်ပြမယ်ဆိုရင်တော့လူအလုံးကြီးတဲ့အင်းဝအချုပ်ဆိုင်မှုမှာပါဝင်ဆောင်ရွက်မှုအပိုင်းမှာအင်းဝအချုပ်ဆိုင်မှာကလေးနှစ်ယောက်ကိုရရဆက်ဆက်နဲ့နှိမ့်ဆက်တဲ့အခိုင်အကဏ္ဍရှိခဲ့တယ်။ဒါကိုကော်မရှင်ကဝင်ပြီးဖြေရှင်းမှုစူးစမ်းတယ်။ဒါပေမဲ့ဖြေရှင်းမှုစူးစမ်းတဲ့နေရာမှာလမ်းလွဲသွားတဲ့အမျိုးပေါ့။အမှန်တော့ဒီကိစ္စကတာမန်လူခွေချိုးဖောက်မှုတော့မဟုတ်ဘဲနဲ့ယာစပွေးမှုဖြစ်တဲ့အစီအစဉ်ဖြစ်တယ်။ဒါပေမဲ့လူခွေရေးကော်မရှင်ကဝင်ရောက်ပြီးတော့ဆုံးဖြတ်တဲ့နေရာမျိုးမှာဒီကိစ္စကငွေတန်နဲ့ပဲချိန်လိုက်ပါဆိုပြီးတော့ရှားဝင်ဖြန့်ဖြန့်ကြည့်လိုက်တဲ့အချက်ကလူခွေရေးကော်မရှင်ဒီကိုယ်တိုင်မှာလူခွေရေးကိစ္စကိုတကယ်လူခွေရေးရှုထောင့်မှန်နေမှုအတွက်အားနည်းနေဆိုအချက်ရဲ့တခါမှာအမှန်တရားကိုရယူဖြေရှင်းနိုင်မှုအတွက်သူတို့မှာလုတ်ကျင်တဲ့စိတ်ဆန္ဒရဲတယ်ဆိုတဲ့အချက်ကဒီအင်းဝနဲ့ပတ်သက်ပြီးအင်းဝအချုပ်ဆိုင်မှာဖြစ်ခဲ့ရမှုနဲ့ပတ်သက်ပြီးတော့တကယ်ကိုအားမလို့အားမရဖြစ်เสียဖြစ်ပါတယ်နောက်တစ်ခုကတော့ဒီကာကွယ်ရေးကိစ္စမှာပါပူးပေါင်းဆောင်ရွက်မှုအပိုင်းကြီးသူတို့မှာကျောဆောင်ရတဲ့အပိုင်းကြီးအားနည်းတာရှိတယ်။ကော်မရှင်ဒီနဲ့ဒီသူတို့ရဲ့တင်ကြလိုက်တဲ့အစိုးရဌာနကို30ကျင်းမှာပြန်ပြီးအကြောင်းပြန်ရမယ်ဆိုတဲ့အချက်ပါပဲမဲ့မပြန်တဲ့ဒီအစိုးရဌာနတွေအများကြီးပဲဆက်တော့ဒီနေ့တိုင်းဒေတာကြီးအစိုးရတွေမှာလည်းဥပမာစကိုင်းတိုင်းဆိုရင်လုံးဝစာတော်မှမပြန်တဲ့ကိစ္စမျိုးဖြစ်တယ်။အဲ့လိုမျိုးကိစ္စမျိုးကိုမပြန်လို့ရှိရင်လည်းမပြန်ဘူးဆိုတဲ့မှတ်တမ်းနဲ့တင်ထားတယ်။ဘာကြောင့်မပြန်တာလဲပြန်လေပုံမှာဘယ်လိုမျိုးလှုပ်ဆောင်တင်လဲဆိုတော့အကြံပေးချက်တွေထုတ်နိုင်တဲ့အပိုင်းမှာအားနေတာကိုတော့ကျွန်တော်ထောက်ပြခြင်းပါတယ
်ဟုတ်ကဲ့ဒီနောက်ဆက်တွဲဆောင်ရမယ့်ကိစ္စအပိုင်းနေမှာလည်းအားနေနေတယ်ဆိုတဲ့ပုံပေါ့ဆိုတော့ကျွန်တော်တို့ဒီအခုတော့ဒီပင်နယ်ဆွေးနွေးတဲ့ပုဂ္ဂိုလ်တွေရဲ့လူ့ခွင့်ရေးကော်မရှင်ပေါ်မှာအကောင်းဆုံးဒီကျွန်တော်တို့တုံ့သက်ချက်တွေကြားခဲ့ပြီးတော့အခုကျွန်တော်တို့ဟိုပါဝင်ဆွေးနွေးဖို့တရားရဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းလေလိုင်းပေါ်မှာရောက်နေပါပြီဆိုတော့သူတို့တွေရဲ့အမြင်တွေကိုလည်းဟိုကျွန်တော်တို့နားထောင်ကြည့်ရအောင်ပါအရင်ဆုံးတစ်ယောက်ကတော့ဒီမြန်မာနိုင်ငံဆလိုင်းဘွေကုံဖြစ်ပါတယ်ဆလိုင်းဘွေကုံသဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျဟု
တ်ကဲ့ဇတိဒေရနေရမှာအမှန်တရားမှာဇတိဒေဖို့အတွက်သူတို့မှာတတိဟိုနေတယ်လို့ကျွန်တော်မြင်တယ်ဘာဖြစ်လို့လဲဆိုတော့မြန်မာနိုင်ငံမှာလူမျိုးလူခွင့်ကြီးကိုကာပေပေးခဲ့တဲ့အဲ့ဒါဆိုလို့မရှိခဲ့ပါဘူးအဲ့တော့ခုမှပဲအတိတ်အင်းဝအထုဆိုင်ကိစ္စနဲ့ပတ်သက်ပြီးတော့မှကရောက်သစရီဖြစ်တော့အတိတ်မုံမှန်ပြင်ဆင်တဲ့ထင်ကြတော့နည်းနည်းပပအားနာလို့လားမသိဘူးဘာနည်းနည်းတိုးတက်မှုရှိတယ်တုတ်တော့တကယ်လို့ညာဟိုကာကွေကြီးဝန်ကြီးဌာနပဲဖြစ်ဖြစ်ဒီထေးကြီးကပဲဖြစ်ဖြစ်နည်းနည်းကတခုကနေဖြစ်ဖြစ်လူခွေးကြီးကိုချိုးဖောက်နေစီတော့အဲ့ဒီချိန်မျိုးမှာဒီလူခွေးကြီးကိုမရှိကအမှန်တရားအတိုင်းဇက်တိဘေးရေးမလားဇက်တိဘေးနိုင်မလားဆိုတော့ဇက်တိပိုင်းကိုလေမင်းပြောချင်တယ်အဲ့တော့ကျွန်တော်ကတော့နောက်မှဆိုရင်တော့တကယ်လို့ညာလူခွေးကြီးကိုတောက်လျှောက်လှုပ်လာခဲ့တဲ့သူဖြစ်တယ်ဆိုရင်တော့နားနေတယ်တော့မလုပ်ဘူးတဲ့သူဒီအစ်စ်ကြီးပိုင်းတွေတော့ကျွန်တော်အားမရဘူးဘာလို့ဆိုအစ်စ်ကြီးပိုင်းတွေတူရတော့တတိမရှိကြဘူးနောက်ပြီးအပြောင်းလဲလဲမလုပ်ချင်ကြဘူးအဲ့တော့နောက်မှအစ်စ်ဖြစ်ပေါ်လာမဲ့ဟိုရွေးချယ်လာမဲ့ကိုမရှင်အဖွဲ့ဝင်ဒီမှာကြတော့လူငယ်ပိုင်းတွေတတိကြောင်မြောက်တဲ့သူအမှန်တရားမှာတတိနိုင်တဲ့သူကိုပဲမြတ်သည်ရွေးချယ်နေဆိုရင်တော့ပို့ပြီးတော့ဖြစ်ရောက်လာမယ်လို့ကျွန်တော်မြင်လို့ကြောက်
โอเคกูสไลม์ปวยกูซุนี่ล่ะเจซุบานาวตูก็တော့ကျွန်တော်မြန်မာနိုင်ငံပါပဲကိုချင်းမြင့်ဖြစ်ပါတယ်ကိုချင်းမြင့်သဘောထားလဲซุนี่လို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ကတော့ပညာရှင်တော့မဟုတ်ပါဘူးကျွန်တော်တို့အမြင်ပြောရင်ဆရာရဲ့လူကျွန်တော်တို့လူသားတွေကကျွန်တော်တို့မွေးဖွားလာတဲ့နေရာနေစပြီးတော့တည်ဆုံးတဲ့နေအတင်ပြီးလူသားတယောက်မှရရင်ရတတ်တဲ့အခွင့်နဲ့အရေးနဲ့ဒီအခွင့်အရေးတွေကိုအ ਨੇ ဆုံးအဆက်မှအခြေခံအဆက်မှမရဘူးဆိုတဲ့ဟာတွေကဘာကြောင့်လဲဆိုတော့ကျွန်တော်တို့ဟိုအင်မတန်ဟိုအခွင့်ဒုက္ခလူတန်းသားတွေရှိနေသေးလို့အဲ့ဒါကြောင့်လို့ကျွန်တော်တို့ရှင်းပါတယ်ခင်ဗျဒါပါပဲခင်ဗျရိုးရိုးလေးပါ
ဟုတ်ကဲ့ကိုချင်းမြင့်အမြင်ဆွနေရကျေးဇူးပါနောက်တူကတော့ကျွန်တော်တို့မြန်မာနိုင်ငံပါပဲဥရရှိဖြစ်ပါတယ်ဥရရှိသဘောထားလဲဆွနေလို့ရပါတယ်ခင်ဗျ
ဟုတ်ကဲ့ပါ ဟုတ်ပဲကျွန်တော်ကတော့လူခွေကော်မရှင်နဲ့ပတ်သက်ပြီးတော့ပြောမယ်ဆိုလို့ရှိရင်တော့ဟိုဒါကစိတ်မကြတဲ့ဥဖွဲ့တာပဲအဖွဲ့လို့ကျွန်တော်ပြောပါတယ်။ဒါပေမဲ့အဲ့ဒီလိုသူတို့လှုပ်ဆောင်ချက်တွေကတော်တော်လေးအားနည်းတယ်ဆိုတာလည်းအားလုံးသိပါပဲ။ဒါပေမဲ့ကျွန်တော်အမြင်ကတော့ပြောမယ်ဆိုလို့ရှိရင်တော့လူခွေရာစိတ်ပိုင်းဆိုင်ရာလူခွေနဲ့ရုပ်ပိုင်းဆိုင်ရာလူခွေစုံစုံတဲ့ဘဝကြီးမှာတော့ဘာသာရောလူမျိုးရောအများကြီးနေစဉ်နဲ့များခံနေရတယ်။အဲ့ဒီလူခွေနဲ့ပတ်သက်ပြီးတော့ဒီနေ့ဟို Mrs. Intan ဟို Mrs. Yahi လူမစ္စတာ Kitana တို့ဒီလိုအစီအစဉ်စတင်တဲ့အချိန်မှာတည်းကကျွန်တော်တို့ကလူခွေချိုးဖောက်ခြင်းခံနေရတယ်။ဘာလို့မှဖြစ်နေလဲ။ဟိုတုံ့တက်တာတွေအစီအစဉ်ခံစားတာတွေကျွန်တော်ကြားနေရပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ပြောဆိုဆိုဒီလူခွေရာဘာလို့မှလုံးဝစုံစုံနေတာအများကြီးဒီပါတယ်။လူခွေကော်မရှင်နဲ့ဒီအောင်စီစီရောက်ဟိုအရေးယူဖို့ဟိုအထီးထီးရောက်ကျွန်တော်တို့ဒီလူသားတွေကိုကောက်ွယ်ဖို့အတွက်ဟိုကျွန်တော်ဆိုတော့တော်တော်လေးအားနည်းနေလို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဥရရှင်တပေါ်ရာဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်ပင်နိုင်ဆွေးနွေးမဲ့ပုံကူတွေကိုပြန်ပြီးဆွေးနွေးခြင်းတဲ့အချက်ကတော့စောစောကဟိုထောက်ပြသွားတာလည်းရှိပါတယ်လွတ်တော်ထဲမှာလည်းဆွေးနွေးခဲ့တဲ့အကြောင်းအရာတွေပါပဲဒါကတော့ဘာလဲဆိုတော့ဟိုကော်မရှင်ကဆောင်ရွက်ချက်တွေရှိပေမဲ့လည်းတက်ဆိုင်ရာအစိုးရအဖွဲ့အစည်းတာဝန်ရှိသူတွေဒီအာဏာပိုင်နေပေါ်စီဘက်ကပေါ့လေပူပေါင်းဆောင်ရမှုအားနည်းချက်တွေရှိတယ်ဆိုတော့ဟိုတကယ်တော့ဒါနဲ့ပတ်သက်လို့ဟိုမေးစရာရှိတာဟိုမြန်မာနိုင်ငံရဲ့လူခွင့်ရေးပြဿနာတွေဆိုတာဒီနိုင်ငံတကာအဓိကအာရုံစိုက်နေခံနေရတဲ့ကိစ္စဆိုတော့ဘလို့မှမငင်းနိုင်ပါဘူးဒီလိုပဲဒီမြန်မာနိုင်ငံနဲ့တတမာရေးပဲဖြစ်ဖြစ်ဟိုကုံသွေးရေးတို့စီးပွားရေးအရာပဲဆက်ဆံလုပ်တဲ့နေရာတွေမှာလည်းဒီကိစ္စတွေကြောင့်အဖို့တစ်တွေကြုံနေရတဲ့ကိစ္စတွေလည်းရှိနေပါတယ်ဆိုတော့ဟိုဒီလောက်အရေးကြီးတဲ့ကိစ္စကိုဒီတိုင်းပြည်မှာအဓိကကန့်တွယ်ရမယ့်အဖွဲ့အစည်းတစ်ခုဟာလုပ်တဲ့ကိစ္စတွေပူပေါင်းဆောင်ရမှုတွေအားနည်းနေတာဟိုဘယ်လိုပြောမလဲဆိုတော့ဟိုဒီကော်မရှင်ရဲ့အခန်းကဏ္ဍကိုသဘောမပေါက်လို့လားနားမလည်လို့လားဦးထေးဦးအမြင်ကိုဆွေးနွေးစေချင်ပါတယ်ခင်ဗျာ
ကျွန်တော်အနေနဲ့လေရင်းနှီးဆွေးနွေးချင်တာကတော့ကျွန်တော်2016ခုနှစ်တုန်းကစပြီးတော့ဆွေးနွေးခဲ့ပါတယ်အဲ့မှာကအဲ့ဒီအချိန်မှာအချက်ဆိုင်ကိစ္စကိုသူတို့ကံကြေတာဆောင်ရွက်ချက်တွေအပေါ်မှာကျွန်တော်အနေနဲ့ဒီလိုမျိုးနိုင်ငံသားတွေရဲ့လူခွင့်ရေးကိုမကကွယ်မစောင့်ရှောက်ပေးဘူးဒီလိုကာကွယ်တဲ့ပုံစံကလည်းသလွဲဖြစ်နေတဲ့အတွက်အခွင့်အလုံးဟလာပြောင်းလဲဖွဲ့ပြီးတဲ့လေဆိုတော့ကျွန်တော်ပြင်းပြထန်ထန်ရှင်းပြခဲ့ပါတယ်အခုနောက်ပိုင်းမှာအများကြီးပြည့်တက်လာတဲ့သဘောရှိပါတယ်ဒီနေရာမှာကျွန်တော်အနေနဲ့ဟိုနှစ်ပိုင်းမြင်ပါတယ်ပထမတစ်ပိုင်းကတော့ကော်မရှင်မှာစောစောပြောထားတဲ့အမှတ်ပါပါတယ်အဆက်ကြီးတဲ့လူတွေပေါ့နော်ကျွန်တော်တို့အဆက်ကြီးတဲ့လူတွေအရင်တော့ကျွန်တော်တို့ဟိုမကင်းရမကင်းကြောင်းဒီသူတို့ပုဂ္ဂိုလ်ကြီးပြည့်ကျွမ်းတဲ့ဟာဒီအပေါ်မှာဆောင်ရွက်တဲ့နေရာမှာအခက်အခဲကတမျိုးနောက်တစ်ခုကဖွဲ့စည်းပုံအခြေခံဥပဒေရဲ့ဟလာပြတ်ထန်းထားတဲ့အချက်တွေအဲ့ဒီရဲ့အနေအထားတွေဖွဲ့စည်းပုံအခြေခံဥပဒေရဲ့အနေအထားကလည်းကျွန်တော်တို့ဒီခွေကော်မရှင်ရဲ့လုပ်ငန်းဆောင်တာတွေပေါ်မှာအခက်အခဲရှိတာရှိနိုင်ပါတယ်အဲ့ဒီလူခွေကော်မရှင်ဥပဒေမှာကျွန်တော်လက်လက်စွာဆောင်ရွက်နိုင်တယ်လို့ဖော်ပြထားပြီးတိုင်အောင်ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေကြောင့်ဟလာဟိုကျွန်တော်တောင်းရတဲ့အခက်အခဲတွေရှိနိုင်ပါလေအဲ့တော့ကျွန်တော်အနေနဲ့ကတော့ဒီလူခွင့်ကော်မရှင်ရဲ့ဆောင်ရွက်လုပ်ကိုင်နေတဲ့အပေါ်မှာသွားသွားပြောသလိုပဲကျွန်တော်တို့လူတွေလည်းပြောင်းဖို့လိုပါတယ်ကျွန်တော်တို့နောက်တစ်ခါအဲ့ဒီဆောင်ရွက်နေတဲ့ဟိုကျွန်တော်တို့စွမ်းဆောင်ကြည့်လဲပြုတ်တက်လာအောင်အပြောင်းလဲတွေဖြစ်လာအောင်ကျွန်တော်တို့အပြောင်းလဲတွေလုပ်ဖို့လူတွေဆိုတာတော့ကျွန်တော်သဘောတူပါတယ်
ဟုတ်ကဲ့ဟုတ်ပြောမယ်ဆိုရင်တော့ဒီကော်မရှင်နဲ့ပတ်သက်တယ်ဆိုရင်တော့လူရောမူရောပြောင်းဖို့လိုနေတာပေါ့နော
်ဟုတ်ပါတယ
်ဟုတ်ကဲ့ဆိုတော့ကိုအောင်မျိုးမင်းကိုလည်းကျွန်တော်မေးချင်ပါတယ်ဆက်စောကဒီဦးထိပ်ဦးကိုကျွန်တော်မေးတယ်မေးခွန်းပါပဲဆိုတော့ဒီနိုင်ငံတကာအစဒီမြန်မာနိုင်ငံလူခွင့်ကိစ္စဆိုတော့ဟိုဘာကိစ္စပြောနိုင်ငံတကာနဲ့ပတ်သက်လို့ရှိရင်ဒီကိစ္စကထောက်ထောက်ပြခံနေရတဲ့ကိစ္စဖြစ်တော့ဒါကိုကင်တွယ်ဆောင်ရွက်ရတဲ့အမျိုးသားလူခွင့်ကော်မရှင်အခန်းကဏ္ဍကိုဟိုကျန်တဲ့ဒီအစိုးရဘက်နေသက်ဆိုင်ရာအာဏာပိုင်အဖွဲ့အစည်းတွေဘက်မှာဘလောက်ထိဒီအမျိုးသားကော်မရှင်ရဲ့အခန်းကဏ္ဍကိုလေးလေးလေးနဲ့သဘောပေါက်ကြရဲ့ပေါက်ကြပါရဲ့လားပေါ့နော်ဘာဖြစ်လို့လဲဆိုတော့ဟိုလူခွင့်ရေးချိုးဖောက်မှုနဲ့ပတ်သက်လို့ဒီနိုင်ငံတကာဆွဆွဲခံနေရတဲ့ကိစ္စတွေကိုဟိုတံပြန်မှုဖွင့်ထားတဲ့အဖွဲ့အစည်းလို့များသဘောထားနေကြသလားကိုအောင်မျိုးမင်းဒီလိုအဖွဲ့အစည်းတွေကြားထဲမှာလဲကိုအောင်မျိုးမင်းထိတွေ့ဆက်ဆံနေတော့ဘလို့နားလည်ထားလဲခင်ဗျဟု
တ်ကဲ့ခုနဆရာဦးထေးဦးပြောသလိုပါပဲဒီလူခွင့်ကော်မရှင်မှာဘလို့လောက်အောင်လဲဆိုရင် mandate ကလူခွင့်ကော်မရှင်ရဲ့ဥပဒေဝါမူတည်ပါတယ်သူတို့ခေါ်နေတဲ့ enabling law ပါအဲ့ဒီမှာသတ်မှတ်ထားတဲ့လုတ်ပိုင်ခွင့်အတိုင်းပဲလုတ်ပိုင်ခွင့်ရှိသေးတယ်။အဲဒီဥပဒေကြားထဲမှာလုတ်ပိုင်ခွင့်တွေမှာတချို့နေရာအားနည်းချက်တွေဖြစ်နေတယ်။ဥပမာကျွန်တော်အဂတိလိုက်စားရေးတိုက်ချဲ့ရေးကော်မရှင် နော်ဒါလည်းလူခွေကော်မရှင်ကျွန်တော်နိုင်ငံတော်အဆင့်ကော်မရှင်နှစ်ခုပါဒါပေမဲ့အဂရိလိုက်ဆိုင်တိုက်ချိတ်ကော်မရှင်ကစုံစမ်းစစ်ဆေးမှုကိုလုပ်နိုင်တယ်လုပ်နိုင်လို့ရှိရင်တွေ့လို့ရှိရင်သူတို့ကိုယ်တိုင်ကဥပဒေအရတရားစွဲနိုင်တဲ့အနေအထားမျိုးရှိတယ်အဲ့ဒါအကြောင်းမလို့အခုဆိုရင်အဂရိလိုက်ဆိုင်မှုတိုက်ချိတ်ကော်မရှင်ရဲ့လုပ်ပိုင်ခွင့်နေလုပ်နိုင်တဲ့အနေအထားကိုလူတို့ကပုံပြီးတော့အားထုတ်လာတယ်လို့ဒီငါးကြီးကြီးတွေလည်းဒီနေ့တုံ့လုံလာရှိတယ်ဒါပေမဲ့လူခွေကော်မရှင်ရဲ့လုပ်ပိုင်ခွင့်နဲ့မှာဘာလဲဆိုတော့သူတို့ကစာတိုက်ပုံးဆိုတဲ့သဘောမျိုးပဲရှိနေတယ်။တိုင်ကြားမှုလာလို့ရှိရင်သူတို့လက်ခံမယ်။လက်ခံပြီးလို့ရှိရင်တကယ်လို့သူတို့ကဒါလူခွေချိုးဖောက်မှုလို့သတ်မှတ်တယ်ဆိုရင်တက်ဆိုင်ရာဝန်ကြီးဌာနသဘောအစိုးရကိုသူတို့ကဒီကိစ္စနဲ့ပတ်သက်လို့မေးမြန်းလာရဲအကြံပြုလာရဲဒါပဲလုပ်လို့ရတယ်။အဲဒီတော့တချို့ဒီလိုမျိုးကြောင်းလဲခြင်းနဲ့စိတ်မရှိတဲ့သူတွေနောက်တစ်ခါဒီလိုမျိုးကော်မတီရဲ့လုပ်ကော်မရှင်ရဲ့လုပ်ပိုင်ခွင့်အားနည်းမှုပေါ်မှာပြန်ပြီးတော့အထင်မသေးတဲ့အထင်သေးတဲ့သူတွေကဘာဖြစ်လာလဲဆိုတော့ငါတို့ဘာမှမပြန်ပြောလဲသူတို့ဘာမှမလုပ်နိုင်ပါဘူးကွာဆိုရဲအထင်သေးစိတ်ကြီးရှိလာတယ်။အဲတော့ပါဝါချင်းအားနည်းနေတဲ့ချက်တစ်ခုဖြစ်တယ်။အဲတော့ကျွန်တော်တို့ပြောချင်တာတကူကဒီကော်မရှင်ကအမှန်တော့ကျွန်တော်တို့ကသူတို့ဘာတရားဥပဒေကိုဝင်ရောက်ဆွတ်ပက်လို့မရအောင်စီရင်ချက်ကတော့တရားရုံးတွားရမယ်။ဒါပေမဲ့သူတို့ရဲ့လုပ်ပိုင်ခွင့်အတိုင်းပြန်လည်ပြီးတော့တင်ပြလိုက်တဲ့အခြေအနေမျိုးမှာသတ်မှတ်ထားရဲ30ပြည့်မလာတာအပြစ်မှတ်တာမပြုရဟာမျိုးဆိုရင်တော့အဲ့ဒီလိုမျိုးကိစ္စကိုဒီကက်ပုံမှုမြင်မာတဲ့နိုင်ငံတော်သမရဖြစ်ဖြစ်ဖွဲ့စည်းထားတဲ့ဒီနိုင်ငံတော်အတိုင်းမြင်ခံမဲ့ဖြစ်ဖြစ်သူတို့ကိုထပ်ပြီးတော့တိုင်ကြားပြီးတော့ဒီလိုမျိုးပြက်ကွက်မှုကိုအရေးယူပေးပါလို့လှုပ်ဆောင်တဲ့ကိစ္စတစ်ခုမှမရှိတဲ့အတွက်အစိုးရဝန်ကြီးဌာနတော်တော်များများလူ့ခွင့်ကော်မရှင်ဆိုရင်ပြိတ်ပြီးတော့အထင်မကြီးတာမလေးစားတဲ့ဟာဖြစ်တယ်လို့ကျွန်တော်ထောက်ပြချင်တာရှိပါတယ်
ဟုတ်ကဲ့ကောမျိုးမဲဆွေးနွေးတာကျေးဇူးပါဆိုတော့အခုကျွန်တော်တို့ဆွေးနွေးနေတဲ့အချိန်မှာပဲကျွန်တော်တို့ဒီ Facebook ပေါ်မှာတိုက်ရိုက်ကျွန်တော်တို့အမှတ်ချက်ပေးနေတဲ့အမှတ်ချက်တချို့ကိုလည်းပဲဟိုဒီနေရာမှာဖော်ပြချင်ပါတယ်သူကတော့ဦးတူးဆိုတဲ့အကောင့်နဲ့ပါသူကတော့မြန်မာနိုင်ငံမှာလူခွင့်ဆိုတာမရှိပါဘူးတဲ့ထင်တယ်လို့လုံနေကြတယ်ထင်တိုင်းကျဲနေကြတာပါဆိုရေးပါတယ်နောက်သူကတော့အာခိုင်မြေကရခိုင်သားချေဆိုပြီးတော့အကောင့်ပါသူကတော့လူခွင့်ဆိုတာမြန်မာနိုင်ငံမှာစစ်တပ်ကပဲအခွင့်အူးခံလုပ်နေတာတဲ့ပြည်သူလူထုကတော့လူခွင့်ချုပ်ပေါက်ရင်ချုပ်ပေါက်ခံနေရတာပါပဲဆိုပြီးတော့ဟိုရေးပါတယ်နောက်တူကလည်းအလားတူပါပဲဟိုပြည်သူလူထုတွေကိုတိုင်းရင်းသားတွေကိုအမျိုးမျိုးလှုပ်ချင်တယ်လို့လုပ်နေတာပါဆိုပြီးတော့ရေးပါတယ်ဆိုတော့ဒီလူခွင့်ရေးကော်မရှင်နဲ့ပတ်သက်လို့အားမရတဲ့အမြင်တွေကပုံများနေတယ်လို့ဆိုရမှာပါနောက်တစ်ယောက်ကတော့ကျွန်တော်တို့ Facebook ကပဲမှတ်ချက်ပေးထားတာပါသူကတော့ရင်းမွန်လှဝင်းဆိုတဲ့အကောင့်ပါရှင်မှာလူခွင့်ရေးကော်မရှင်အားတဲ့ဦးသိန်းစိန်လက်ထက်နဲ့ဆိုင်ပို့ပြီးလုပ်ပိုင်ခွင့်တွေရလာတာတွေ့ရပြီးအမှုတော်တော်များလည်းပေါ်ထုတ်လာနိုင်တာတွေ့ပါတယ်တဲ့ဒီထက်ပို့ပြီးလူခွင့်ရေးကော်မရှင်ကိုလုပ်ပိုင်ခွင့်တွေပို့ပြီးလှုပ်ဆောင်မယ်ဆိုရင်တော့ပို့ကောင်းလာမယ်ပြင်းတဲ့ကော်မရှင်အနေနဲ့ဖြောင်းမတ်စွာဗက်ပလိုက်ပဲလုပ်မယ်ဆိုရင်တော့ပြည်သူတွေအတွက်အားထားရမယ့်အဖွဲ့အစည်းတစ်ခုဖြစ်မြင်မိပါတယ်ဆိုပြီးတော့ရေးပါတယ်နောက်ထပ်ကျွန်တော်တို့ဒီအီးမေးလ်နဲ့ပေးပို့ထားတဲ့စာတွေကိုလည်းပဲတစ်လက်စာလေးပေါ်ပြချင်ပါတယ်တူကတော့Hugh Home လို့ထွက်ရမယ်ထင်ပါတယ်သူစာကိုမဆုမွန်ပဲဖတ်ပြပေးပါအောင်ခင်ဗျ
မြန်မာနိုင်ငံလူခွင့်ရေးကော်မရှင်ကိုကျွန်တော်အနေနဲ့မြောက်ပြစံတောင်းအဆင့်လောက်သားမြင်ပါတယ်ဗျာ။ဘာဖြစ်လို့လဲဆိုတော့သတင်းစာတွေထဲလူခွင့်ရေးကော်မရှင်အနေနဲ့လူခွင့်ရေးကျူးလွန်ခံရမှုတွေပေါ်အထောက်အထားနဲ့တကွတင်ပြလာပါကသက်ဆိုင်ရာဌာနများနဲ့ညှိနှိုင်းဆောင်ရွက်ပေးပါမည်ဟုဖော်ပြပါရှိလာသဖြင့်ကျွန်တော်တို့မှအားကိုးတကြီးနဲ့စားလိုက်ကနေတဆင့်အမြန်ချောပို့နဲ့ကျွန်တော်တို့ရဲ့တောင်ကြီးမြို့နယ်အေးတာယာမြို့တစ်တိဆောက်တဲ့အချိန်1990ခုနှစ်စီအစိုးရကာလဥယျာဉ်ချမ်းမြေ 14.28 ဧကအားဥပဒေမဲ့မတရားသိမ်းဆည်းခံရမှုအပေါ်တင်ပြခဲ့ရာတလားခန့်ကြာပြီးတဲ့နောက်လူကိုယ်တိုင်ရန်ကုန်ကိုဆင်းပြီးတော့လူခွင့်ရေးကော်မရှင်ရုံးကိုတွားရောက်စုံစမ်းခဲ့ရာစာကိုလက်ခံရရှိကြောင်းနဲ့မှတ်တမ်းအဖြစ်ထိမ့်သိမ်းထားရှိမည်ဖြစ်ကြောင်းပြောလာပြီးတာဝန်ရှိလူကြီးများနဲ့တွေ့ဆုံခွင့်မပေးခဲ့ပါဆိုလိုချင်တာကလူခွင့်ရေးကော်မရှင်အနေနဲ့လေယာဉ်မြေသိမ်းဆည်းခံရမှုနဲ့ပတ်သက်ပြီးလုပ်ပိုင်ခွင့်မရှိတာလားဒါဆိုလဲဘာကြောင့်သတင်းစာတွေနဲ့မဆားရဝါခမန်းထဲ့ကျင်ညာနေသေးလဲဗျာကျွန်တော်တို့ပြည်သူလူထုမှာအချိန်ကုန်ငွေကုန်နေဗျာကျွန်တော်တို့မှာသိသိခံဥယျာဉ်ချမ်းမြေနဲ့ပတ်သက်လို့1984ခုနှစ်ကနေ1989ခုနှစ်သိသိခံရစဉ်ကာလအထိနိုင်ငံတော်ကိုပေးသွင်းထားတဲ့သီးနှံခွန်မြေခွန်ပြေစာများပြည့်စုံစွာရှိနေပါတယ်ဥပဒေမဲ့လေယာဉ်မြေအသိခံရတာကိုလူခွေချိုးဖောက်ခံရမှုလို့မယူဆရင်ဘဲအရာတွေကများလူခွင့်ရေးချိုးဖောက်မှုများဖြစ်ပါတယ်ခင်ဗျာလို့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါ။နောက်စာတစ်စောင်လဲတစ်လက်စာလဲဖော်ပြချင်ပါတယ်။သူကတော့မိထီလာမျိုးကဥစိန်မောင်မှာကိုရန်နိုင်မဲ့ဖတ်ပြပေးပါဦးခင်ဗျာ။
လူခွင့်ကောင်ရှင်ကနှစ်ပတ်လည်အစည်းအခမ်းအကိုလွတ်တော်မှာတင်ပြခဲ့ပါရယ်ထူထမ်းမှုတချို့ရှိသလိုအားနည်းချက်များလည်းရှိနေသေးတယ်လို့သုံးသပ်ဝေဖန်ခဲ့ကြပါရယ်အဲ့တော့ဒီနေရာမှာဥရေစိုးမိုးရေးကိုပြောစရာဖြစ်လာပါပြီလူခွင့်ရဲ့ပတ်သက်လို့ဥရေပြထန်းတာတွေကုလသမဂ္ဂရဲ့လူခွင့်ဆိုင်ရာဗရင်းညာစာတမ်းတွေရှိပါရယ်လူခွင့်ကောင်ရှင်ကဒီဥရေတွေကိုသုံးစွဲပြီးလူခွင့်ပြဿနာတွေကိုကြိုတင်ကာကွယ်ဖို့ဖြေရှင်းပေးဖို့ရာသီနဲ့အခွင့်အရေးတွေရစေဖို့လုပ်နေပါရယ်သို့တော်လည်းအချို့သောအာဏာပိုင်အဖွဲ့အစည်းတွေကမိမိတို့အလိုကျဖြစ်စေရေးအတွက်တားဆီးဟန်တာတာတွေလုပ်ကြတဲ့အတွက်ကော်မရှင်ရဲ့လှုပ်ဆောင်မှုအားနည်းဖို့ဖြစ်လာရပါတယ်လို့ဆိုရမှာဖြစ်ပါတယ်။ထင်သာမြင်သာဖြစ်စဉ်တချို့ကိုတင်ပြရရင်ဖန်စီထိန်ထိန်ထားစင်မှာရာသီနဲ့အခွင့်အရေးတွေမရဘဲတည်ဆုံးသည့်အထီးပြုကျင့်ခံရမှုတွေမှာတာဝန်ရှိသူကိုအာဏာပိုင်များကအေးမယူအကာအကွယ်ပေးနေတာတွေကိုကော်မရှင်ကအစိုးရထံတင်ပြပြီးထိရောက်စွာအေးအေးယူပေးနိုင်ခြင်းမရှိတာတန်ငယ်မဒိန်းမှုတွေလိမ်မိုင်းဆိုင်ရာအနိုင်ကျင့်မှုတွေမှာလည်းတရလူများရဲ့ရပိုင်권များကိုဥပဒေကြောင်းအရအပြေးဝရနိုင်ဖို့တရားရေးဌာနနဲ့တင်းတင်းလျောက်ပတ်စွာညီနိုင်ဆောင်ရွက်ပေးနိုင်ခြင်းမရှိတာတွေကိုတွေ့နေရပါတယ်။ဒါတွေကိုအလေးထားကင်တွယ်ဖြေရှင်းရပါမယ်။ကျန်တဲ့လူခွေရေးဖောက်ပြက်ကျူးလွန်မှုဆုံးရှုံးနေတာဇေမှုတွေမှာလည်းဒီလိုမျိုးတွေမဖြစ်အောင်တောင်းရှိအဖွဲ့အစည်းများနဲ့အချိန်နဲ့တပင်းညီညီနိုင်ဆောင်ရွက်ဖို့လိုပါမယ်။ကူညီဖို့လိုအပ်တာကိုလည်းကူညီသွားမှာဖြစ်ပါတယ်။ဒီလိုဆောင်ရွက်မယ်ဆိုရင်တရားဥပဒေစိုးမိုးရေးအပိုင်းကိုလည်းအထောက်အကူပြုပေးရရောက်ပါလိမ့်မယ်။ဒါကြောင့်လူခွေကော်မရှင်အတော်အရှိဆုံးဖွဲ့စည်းအနေနဲ့နိုင်ငံတော်အစိုးရနဲ့ရောနိုင်ငံတကာလူခွေကာကွယ်မှုဖွဲ့စည်းများနဲ့ပါဆက်သွယ်လက်တွဲပြီးအဖြတ်စည်းအဟံတားများကိုကျော်လွှားဆောင်ရွက်နိုင်ရေးကိုဆောင်ရွက်တင်ကြောင်းဆွေးနွေးအပ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဒါတော့မိတ်ဆွေများမျိုးဦးစိန်မောင်ပါဆိုတော့ရေဝူရချုပ်လိုက်မယ်ဆိုရင်ဆက်စွာတော်တော်ရှင်နေ Facebook မှာပြောထားတာတွေရောဆိုလို့ရှိရင်တော့ကော်မရှင်ပေါ်မှာဟိုတိုးတက်မှုတချို့မြင်ရတယ်လို့ပြောပေမဲ့လည်းအားမလို့အားမရဟိုသဘောထားတွေကိုအထင်ရှားတွေ့ရပါတယ်ဟိုနောက်တချို့ဆိုလို့ရှိရင်လည်းယုံကြည်မှုတော်တော်အားနည်းနေတဲ့အပိုင်းတွေရှိပါတယ်ဆိုတော့ဒီနေရာမှာဆော့ဆော့ဦးထေးဦးတို့ဟိုကိုအောင်မျိုးမင်းတို့လည်းဆွေးနွေးသွားတဲ့အထက်မှာပါပါတယ်ဒီကော်မရှင်နေနဲ့စုံစမ်းစစ်ဆေးမှုတွေလုပ်နိုင်တဲ့အပိုင်းတွေဟိုဟိုအားရစရာဆိုတဲ့အပိုင်းမျိုးပြောပါတယ်ဒါပေမဲ့တခုရှိတာပေါ့လေတချို့ဝေဖန်နေကြတာမျိုးရှိပါတယ်ဟိုအထူးသဖြင့်ဥမာတခုအနေနဲ့ဟိုတိတ်မကြခင်ကဒီရခိုင်ပြည်နယ်ကြောက်တမ်းမှာဖြစ်ခဲ့တဲ့ဖြစ်စဉ်မျိုးပါဟိုထိမ့်သိမ်းခံရတဲ့အထက်ရှိအောင်တည်ဆုံတဲ့ဖြစ်စဉ်မှာဒီတမလို့ကဖြစ်ရှင်းချက်အတိုင်းပဲကော်မရှင်ကရက်တည်တယ်ဆိုပြီးတော့ဝေဖန်တာမျိုးတွေလည်းရှိပါတယ်ဆိုတော့ဥမာဒီလိုဖြစ်စဉ်မျိုးတွေမှာရောတကယ်ကော်မရှင်နေနဲ့ပြည်ပြည်ဝဝစုံစမ်းစစ်ဆေးဟိုနိုင်ခဲ့တယ်လို့ပြောနိုင်သလားဆရာဦးထေးဦးရင်ဆွေးနွေးပေးပါခင်ဗျာ
ကျွန်တော်လုံးဝဟိုမမြင်ရလဲမှာဘူးနော်ပြည်ပြည်ဝစုံစမ်းစစ်ဆေးခွင့်ရနိုင်တယ်လို့ကျွန်တော်တို့မမြင်ရလဲမှာဘူးအဲ့တော့ဒါပေမဲ့အဲ့ဒီဘယ်လိုစုံစမ်းစစ်ဆေးလဲဆိုတဲ့ကိစ္စလေးကိုကျွန်တော်တို့ကခုတစ်ခါမသိရသေးပါဘူးဒါကနောက်နှစ်အချိန်ခံစားကြမှသိရမယ်အနေအထားတွေပါအဲ့တော့ကျွန်တော်အနေနဲ့တော့လीနည်းနည်းပြောချင်တာတော့အခုကျွန်တော်တို့သွားသွားပြောတဲ့အားနေတယ်အားနေတယ်ဆိုတဲ့ဟာရုပ်ပိုင်ရဲ့ရှိတဲ့အတွင်းကနေပြီးတော့အခုတက်မှတ်ထားတဲ့ပြီးထားတဲ့ဥပဒေအခွင့်အရေးတွေဘဲကနေပြီးတော့ကျွန်တော်တို့ဖြည့်ရောက်အောင်ဟလာဘယ်လိုလုပ်မလဲအဲ့ဒီလူစေချိုးဖောက်ခံရတဲ့လူနောက်ဆုံးအဲ့တော့ဘလို့လုံနိုင်လဲဆိုတဲ့အဖြစ်ကိုဒီဒီလမ်းပြလုံမယ်အများပြည်သူပြောင်းသတင်းစာရှင်းပွဲနဲ့ကျွန်တော်တို့ဒီလူစုကိုဘလို့ချိုးဖောက်ခံရတယ်ဘယ်အဖွဲ့အစည်းဘယ်ဝန်ကြီးဌာနကနေတာဝန်ရှိတယ်ဆိုတာတွေကိုကျွန်တော်သတင်းစာရှင်းပွဲလုပ်ပြီးတော့အဲ့လိုလုံမယ်ဆိုရင်တော့ကိုယ့်ရဲ့လုံနိုင်ခွင့်ကိုအသုံးချပြီးတော့ခေါ်ထုတ်မယ်ဆိုတော့အခုထက်ပိုပြီးတော့ကြီးအောင်နိုင်မယ်လို့ကျွန်တော်တော့ပြောလိုက်ပါတယ
်ဟုတ်ကဲ့ဆိုတော့ကိုအောင်မျိုးမင်းအမြင်ရောခင်ဗျာကျွန်တော်တို့ဟိုဒီကြောက်တန်းကိစ္စမှာဆိုလို့ရှိရင်ဒီဟိုတက်မတော်ထုတ်ပြန်ခြင်းနဲ့ဟိုတိတ်မကွာဘူးဆိုပြီးဝေဖန်မှုတွေလည်းခံခဲ့ရပါတယ်ဆိုတော့ဒီလိုစုံစမ်းစစ်ဆေးမှုတွေပေါ့လေမာဘယ်လိုပြောလဲဆိုတော့လွတ်လွတ်လပ်လပ်မရှိဘူးဆိုတဲ့အမြင်မျိုးတွေပေါ်လာတာရောဆော့ဆော့ကပြောသလိုပေါ့လေဟိုကျွန်တော်တို့ဒီဖွဲ့စည်းထားတဲ့မူရောက်လာဒါမှမဟုတ်ကော်မရှင်ထဲမှာပါနေတဲ့လူတွေရောက်လာဘာတွေရောက်ဖြစ်ရတာလဲကိုအောင်မြင်လဲ
ဟိုကျွန်တော်တို့ကဒီစုံစမ်းစစ်ဆေးမှုတိုးတက်လာတဲ့ဆိုတာကအရင်ကမလုပ်ခဲ့တဲ့အခြေအနေမျိုးမှာအခုလုပ်လာတာကိုပြောတာပါဒါပေမဲ့ဒီနေရာမှာအားနည်းချက်ရှိလေဆိုတော့စုံစမ်းစစ်ဆေးမှုကခုနပြောသလိုတကယ်တမ်းအမှန်တကယ်တွေ့ရှိတဲ့အချက်တွေဘက်ပေါင်းဆောင်နဲ့စင်ရင်သုံးသပ်မှုအပိုင်းတွေအားနည်းနေရတွေ့ရတယ်။ဆက်တကမှာဒီကိစ္စနဲ့ပတ်သက်လို့ဘယ်လိုမျိုးလှုပ်ဆောင်တင်ပါလဲဆိုရဲအကြံဉာဏ်ပေးချက်တွေကအကျန်းကိုအားနည်းတယ်။ဥပမာဘသူတွေမှာတာဝန်ရှိတဲ့အတွက်ဒါကိုဆက်လက်ပြီးလှုပ်ဆောင်ပေးပါ။ဒီနေရာမှာဘသူတွေကကျူးလွန်နေဆိုတော့တွေ့ပါလေဆိုရဲအချက်မျိုးမပါဘဲနဲ့တာမန်ကိစ္စတာမန်ရေးကိစ္စမှမှုတည်သားသလိုဘာမှခိုင်ခိုင်လုံလုံမရှိတဲ့အချက်တွေပါနေတာအဲ့ဒါကကျွန်တော်တို့လည်းတကယ်အားမရပါဘူးအမှန်တော့လူ့ခွင့်ရေးကော်မရှင်ဆိုတာလူ့ခွင့်ရေးကိုဘယ်သူပဲချိုးပေါက်ချိုးပေါက်ဘယ်သူပဲချိုးပေါက်ချိုးပေါက်ခံရလူ့ခွင့်ရေးကိုပဲဥတီပြီးတော့လူ့ခွင့်ရေးရှုထောင့်နဲ့တုံးတက်ပြီးတော့အမှန်တရားသ ကျက်ပေါ်ပေါက်ရေးအတွက်လုံဆောင်ရတဲ့အရာမျိုးဖြစ်တယ်ဒါပေမဲ့ကန်စိုးစွာနဲ့ပဲပြင်ပြလာတဲ့တွေးရှိချက်ဒီအကြံပေးချက်တွေအများကိုအားနည်းနေတွေ့ရတယ်အထူးသဖြင့်စစ်တပ်နဲ့ပတ်သက်ပြီးတော့ဖြစ်လာတဲ့ကိစ္စမျိုးဆိုလို့ရှိရင်စစ်တပ်ကထုတ်ပြန်ချက်ကိုပဲပြန်ပြောတာမျိုးတွေကျွန်တော်ကတိုင်းရင်းသားဒေသမှာဖြစ်တဲ့ကိစ္စမျိုးတွေဆိုလို့ရှိရင်လည်းပဲပေါင်းစုံပါဝင်အောင် နောက်တစ်ခုကကျွန်တော်တို့မှာတခါတည်းကြားလို့ရှိရင်လူ့ခွင့်ကော်မရှင်ကိုယ်တိုင်ကလောက်တာကိုပဲပြပြီးတော့ကြည့်ရမှုကိုမပြခြင်းတဲ့သဘောမျိုးလား special project ကိုနားကြားလို့မလုပ်လို့ပါလေဒါပေမဲ့ကြောင်းလို့မရဘူးဆိုတဲ့သဘောမျိုးကိုပဲကြားရင်ဝန်းချသလားတခါတည်းကျွန်တော်တို့အဲ့လိုစဉ်းစားမိတယ်အဲ့တော့လူတွေပေါ်မှာလည်းမူတည်ပါတယ်ဒါတကမှာလူ့ခွင့်ကော်မရှင်ကပြောမယ်ဆိုရင်လူ့ခွင့်ကောင်စင်တက်ပြီနဲ့တိုင်းပြည်မှာရှိနေသောအရန်ကိုအင်အားကြီးနေသော institution တွေကိုကျော်ဖို့အတွက်ခက်ခဲနေကြတဲ့သဘောမျိုးလည်းတွေ့နေရပါတယ
်ဟုတ်ကဲ့ပင်နိုင်ဆွေးနွေးပြီးခဲ့တဲ့ဒီညီမညီမြန်မာဒါရိုက်တာဦးအောင်မျိုးမင်းအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးထေဦးကိုရင်ပါဝင်ဆွေးနွေးရတဲ့ဒီမှတ်ချက်တွေရေးသားပေးဖို့သူတွေနဲ့တောတာရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ခင်ဗျာ